ဖမ်းဆီးခံရပြီးတရားရင်ဆိုင်နေရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုစာနယ်ဇင်းဆိုင်ရာရေဆွမ်းတတိအတွက်2019ခုနှစ်ဂျိမ်းစ်ဖိုလီမီဒယ်ဆုရစိတ်ချီးမြှင့်လိုက်တဲ့အကြောင်းဗိုလ်ဒူးနေကကြေညာပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာပြီးခဲ့တဲ့စက်တင်ဘာလကရခိုင်ပြည်နယ်ကမ်းခြေတစ်ခုမှာပုံနေကြတဲ့ရိုဟင်ဂျာမျိုးသား10ဦးကိုအစိုးရစစ်တပ်နဲ့ဗိုဒ္ဓဘာသာဝင်ရွာသားတွေကတပ်ပစ်ခဲ့တဲ့ဖြစ်ရပ်ကိုတေချာကြံ့နာပြည်စုံစွာရေးသားတင်ပြတာအပါအဝင်မြန်မာနိုင်ငံကကြမ်းဖက်မှုအကြောင်းရေးသားတင်ပြတဲ့အတွက်ဒီစုကိုချီးမြှင့်လိုက်တာလို့စုချီးမြှင့်တဲ့အမေရိကန်ခြေဆိုင်မီဒိုအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မီဒိုအဖွဲ့အပါအဝင်နိုင်ငံတကာအစိုးရတွေကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့တွေကရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲပြီးကာယကံရှင်တွေကိုယ်တိုင်ကလည်းသူတို့ကိုယ်သူတို့အဲ့လိုဖော်ပြပြောဆိုပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာလို့မခေါ်ဆိုဘဲရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပဲတုံ့နှုံပြောဆိုပါတယ်။တိတ်မကြခင်တုန်းကလည်း Pan American တည်နှုတ်လက်ခွင့်ဆိုင်ရာအဖွဲ့ကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို Burby Freedom to Write လွတ်လပ်စွာတည်ရင်ရေးသားခွင့်ဆိုင်ရာစုချီးမြှင့်ပါသေးတယ်။